အီရန်နိုင်ငံကအစ္စလာမ်စစ်သွေးကြွတွေဟာဘက်ဒမ်မြို့မြောက်ပိုင်း56မိုင်လောက်ဝေးတဲ့ဒေသအထိနေမြေအတော်များများကိုသိမ်းပိုက်ပြီးတဲ့နောက်မြို့တော်ဘက်ဂဒတ်စီကိုဥတီလာနေကြပြီဖြစ်ပါတယ်။တန်ပြည်မြောက်ပိုင်းကမြို့အတော်များများကိုဆွန်နီမွတ်စလင်အီရတ်အစ္စလာမစ်ပြည်ထောင်စုလို့အမည်ပေးထားတဲ့စစ်သွေးကြွအဖွဲ့တွေကလွန်ခဲ့တဲ့ရက်အနည်းငယ်အတွင်းအလင်းများသိမ်းပိုက်လိုက်ကြတာဖြစ်ပါတယ်။နောက်ဆုံးတိုက်ခိုက်မှုမှာတော့ဒူယီလူယာမြို့ကိုစစ်သွေးကြွတွေကသိမ်းပိုက်လိုက်တာဖြစ်ပါတယ်။သူတို့အနေနဲ့မြို့တော်ဘက်ဒတ်နဲ့ဘက်ဒတ်မြို့အနောက်တောင်ပိုင်းမှာရှိတဲ့ရှီယာမွတ်စလင်ဘာသာဝင်တွေရဲ့ဘာသာရေးအထုတ်မြတ်ထားတဲ့ခဘာလာမြို့တို့ကိုပါဆက်လက်ထိုးစစ်ဆင်တိုက်ခိုက်သွားမယ်လို့အီရန်နိုင်ငံမှာအစ္စလာမ်ဝါဒကိုအခြေခံတဲ့အစိုးရသွတ်သွင်းနိုင်ရေးအတွက်လှုပ်ဆောင်နေတဲ့တပုံအဖွဲ့ရဲ့ပြောခွင့်ရပုဂ္ဂိုလ်ကပြောပါတယ်။တိုင်ပြည်တွင်းကယင်းနန်ချမ်းသာကျော်ဝါတဲ့ခစ်ကုဒေသကနေအစိုးရတပ်ဖွဲ့တွေထွက်ခွာသွားပြီးတဲ့နောက်ပိုင်းပရှာကာတိုက်ခိုက်ရေးသမားတွေလို့ခေါ်ကြတဲ့မြောက်ပိုင်းကတ်လူမျိုးစုဒေသလုံခြုံရေးတပ်ဖွဲ့တွေကလေစစ်တွေကိုတင်ပိတ်ထားလိုက်ကြပြီဖြစ်ပါတယ်။အီရန်စစ်ပွဲမှာကိုနစ်ဂျာအမေရိကန်တပ်ဖွဲ့တွေရဲ့ပါဝင်မှုကို2011ခုနှစ်မှာဆုံးသတ်ပေးလိုက်တဲ့သမ္မတဘရက်ကိုဘားမားကတော့အီရန်အနေနဲ့အမေရိကန်အစိုးရရဲ့အကူအညီကိုလိုအပ်မဲ့အကြောင်းနဲ့ဘလို့နည်းနဲ့ကူညီမယ်ဆိုတာကိုသူ့အနေနဲ့အတိအကျမဆုံးဖြတ်ရသေးတဲ့အကြောင်းပြောပါတယ်။